အခုလိုမုတ်တုံရာသီကာလမှာမုတ်တုံရာသီတန်ကြောင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်တွေပျောက်ဆုံးမသွားစေဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်ကြောင့်သေဆုံးထိခိုက်ဒဏ်ရာရမှုနဲ့လူပေါင်းထောင်ချီအိုးအိမ်မဲ့ဖြစ်ခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကအရေးပေါ်တုံ့ပြန်ဆောင်ရွက်နေကြချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကအခုလိုတိုက်တွန်းလိုက်တာပါ။မတ်သိန်ကြီးထိုက်ကအပြည့်အစုံတင်ပြထားတာပါပဲရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့နှစ်ဇူလိုင်လကတွားရောက်ခဲ့ခြင်းကရိုဟင်ဂျာဒုက္ခသည်တွေပြောပြချတဲ့မြန်မာနိုင်ငံတွင်ရင်ဆိုင်ခဲ့ရတဲ့အတ္တိဒုက္ခတွေအကြောင်းကိုစိတ်ထဲမှာဖျောက်ဖျက်မရဘဲရှိနေစေဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတွစ်တလူမှုကွန်ရက်မှာပြောဆိုလိုက်တာပါ။တနှစ်ကြာလာပြီးချိန်မှာလည်းမုတ်တုံရာသီကြောင့်သူတို့ခိုလုံရာအိမ်တွေပျက်စီးမဲ့အရေးချင်းချောက်ခံနေရတဲ့ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်တွေကိုမုတ်တုံကြောင့်ပျောက်ပြက်သွားဖို့ခွင့်မပြုနိုင်ပါဘူးလို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကလူပေါင်း9000ကျော်ခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်းကြောင့်မြေပြိုကျပြီးတဦးသေဆုံးလူပေါင်း4500ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရာကြောင့်အကူအညီပေးရတာဝန်ရှိသူတွေကပြောပါတယ်။ကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုးရေကြီး14လက်မထိရောက်ခဲ့တဲ့82နာရီကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့ကစလို့မြေပြိုကျတာလို့လဲကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမုတ်တုံရာသီတန်ခန္ဓာရေးပြင်ဆင်ထားတဲ့အခြေအနေကိုလဲ UNHCR ပြောခွင့်ရCharlie Yesley ကအခုလိုပြောပါတယ
်။ Our network of emergency response teams have mobilized to identify the needs of the most vulnerable and prioritize them for assistance.
ကျွန်တော်တို့ရဲ့အရေးပေါ်တုံ့ပြန်ကူညီရေးအဖွဲ့တွေကလည်းဘေးဒဏ်ခံနိုင်ရဆုံးနဲ့ဦးစားပေးကူညီဖို့လိုအပ်သူတွေကိုဖော်ထုတ်ထားပါတယ်။ပျက်စီးသွားတဲ့အိမ်တွေကိုခိုင်ခံမှန်မှဖြစ်အောင်ပြန်လည်ပြင်ဆင်တည်ဆောက်ရေးကူညီဖို့အရေးပေါ်ပစ္စည်းတွေကိုလည်းဖြန့်ဝေထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဦးဆောင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ဆောင်ရွက်အနေနဲ့ UNHCR နောက် WFP နဲ့ IOM အပါအဝင်မိဖက်အဖွဲ့အစည်းတွေကမုတ်တုံရာသီအတွက်ဦးစားပေးအဖြစ်ပြင်ဆင်ထားပါတယ်။တောင်ဆောင်တွေကအဆောက်အုံတွေထိမ့်သိမ့်မှုရေစည်းရေလာကောင်းအောင်နဲ့လမ်းတွေတံတားတွေတည်ဆောက်မှုတို့ပါဝင်ပါတယ်။ရေပေးဝင်မှုကိုထိန်းထားနိုင်ဖို့နဲ့မုတ်တုံမိုးကိုတူလောင်နိုင်ဖို့အတွက်ရေလောင်ကန်တွေလည်းတည်ဆောက်ထားပါတယ်။အထူးသတိထားဆောင်ကြည့်နေစေဖြစ်ပြီးကျွန်တော်တို့ရဲ့ဒုက္ခသည်အကူအညီပေးရေးကွန်ရက်နဲ့မိဖက်တွေအနေနဲ့လိုအပ်လာရင်နောက်ထပ်အရေးပေါ်တုံ့ပြန်ကူညီရေးအဖွဲ့တွေချောက်ပြီးဖို့လည်းအစဉ်သိရှိပါတယ်။မြန်မာဒေ့ရှ်နိုင်ငံကရိုဟင်ဂျာလူသားဆိုင်ရာပြည်ပကကိုဖူးပေါင်းတုံ့ပြန်ရေးအစီအစဉ်2019ခုနှစ်အတွင်းလိုအပ်တဲ့ရန်ပုံငွေဒေါ်လာတန်း950တဲက3ပုံတစ်ပုံဖြစ်တဲ့ဒေါ်လာတန်း300တန်းကိုပဲမြန်မာဒေ့ရှ်ကရရှိထားပါသေးတယ်
။စခန်းပေါင်း30လောက်မှာလေပြင်းထန်တင့်ခဲ့ရပြီးအသက်50ကျော်အရွယ်အမျိုးသမီးတဦးကတော့ပြူကြတဲ့နယံနဲ့ရိုက်မိတာကြောင့်သေဆုံးရတယ်လို့လဲကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီဝန်ထမ်းကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မြင်းပေါ်က No Man's Land မှာနေထိုင်ကြတဲ့ရိုဟင်ဂျာ9000လောက်လဲလေပြင်းထန်ကိုစူးစူးရွာရွာခံစားခဲ့ကြရပါတယ်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဆက်သွယ်ဆောင်ရွက်ရေးတာဝန်ခံ Paria Slim ကတော့အခုလိုပြောပါတယ်
So UNICEF along with its implementing partners have already started estimating the damage.
UNICEF နဲ့မိဖက်အဖွဲ့တွေကစခန်း34ခုစလုံးကအပြက်အစီးတွေကိုစပြီးခန့်မှန်းတွက်ချက်နေပါတယ်။ဒုက္ခသည်စခန်းတွေထဲကမြေပြိုမှုတွေနဲ့ရေကြီးမှုတွေကြောင့်ထိခိုက်မှုတွေကိုတိုက်ရိုက်တုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်လူသားချင်းစာနာထောက်ကူမှုဆိုင်ရာအတိုင်းအဝိုင်းအတွင်းဆက်သွယ်ဆောင်ရွက်ရေးရန်ရီးယားတွေလည်းဖွဲ့စည်းထားပြီးဖြစ်ပါတယ်
။ဇက်တိုက်မိုးရွာသွန်းတာကြောင့်တောင်ဆောင်တွေပြိုကျပြီးလမ်းတွေပိတ်ကုန်တာပါ။လူတွေအပြင်သွားဖို့မလွယ်ကူတဲ့အခြေအနေဖြစ်နေပြီးစားဖို့တောက်ဖို့ပါအခက်တွေ့ရတယ်လို့လဲရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဒါဟိုလာဘီနူးကပြောပါတယ
်အာတိုရာဆာဝရာလာဂယ်
တောင်းရင်လာရည်အတွက်ပို့ဆောင်ပေးမယ်ရှင်လို့ပါတယ်ကလေးတွေအပြင်မသွားနိုင်သလိုမိုးကြောင့်အိမ်တွေလည်းပြိုကျနေပါတယ်မိုးရွာလို့ချက်ပြုတ်စားတောက်လို့လည်းမရဘူးထင်းလည်းမရှိဘူးလို့ပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ဘက်ကလည်းမုတ်တုံမိုးဒဏ်တင့်ပြီးနောက်ပိုင်းလူပေါင်း9000အတွက်စားနပ်ရိက္ခာထောက်ပံ့ထားကြောင်းနောက်တစ်ချိန်ရိက္ခာဖြန့်ဝေမှုကိုအချိန်ဆော့ပြီးစတင်မှာဖြစ်ပြီးလူပေါင်း136000ကျော်အတွက်အရေးပေါ်ကျွမ်းဝင်နိုင်ဖို့ 65 metric တန်ချိန်ရှိတဲ့စွမ်းအားမြင့် biscuit တွေပြင်ဆင်ထားတယ်လို့လဲ WFP ပြောခွင့်ရကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမိုဟာမက်အဘူခါလန်ကလည်းအရေးပေါ်ပြင်ဆင်မှုတွေဆောင်ရွက်ထားပါတယ်လို့ပြောဆိုထားကြောင်းပါ